ဘင်္ဂလားဒေ့ရှ်ကိုဖျက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစိုးမမူရင်းနေရာတွေကိုပြန်ပို့ရေးယူရပြီးလုပ်ငန်းစတင်ရေးတွန်းကျင်မှုအဖွဲ့အစည်းကိုဆီလွတ်ဖို့ကုလသမဂ္ဂကပြင်ဆင်နေပြီလို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ UNDP ရဲ့ဒေသဆိုင်ရာအကြီးအကဲကကြော်ငြာပေးနေမှာပြောပါတယ်ဒုက္ခသည်တွေကိုပြန်ပို့ရေးဆိုင်ရာလုပ်ငန်းတွေ UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့မြန်မာဆွေးနွေးတို့ကြောင့်မေလကုန်လုံးကနားလည်မှုစာချုပ်တော် MOU တက်ကိုလက်မှတ်ရေးထိုးထားတာပါကုလသမဂ္ဂကရုပ်ရှင်ကြားလို့ခေါ်ဝေါ်သုံးဆွဲနေတယ်မြန်မာဆွေးနွေးဘက်ကတော့အဲ့ဒီခေါ်ဆိုချက်ကိုအတိအမှန်မပြုပါဘူးဒေါက်တာ69ခုနှစ်ဩဂုတ်လကတည်းကဆိုရင်ပထမဆုံးအကြိမ်ကြီးကုလသမဂ္ဂတာဝန်ရှိသူတွေရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့တရင်ဘက်ကလွတ်လွတ်လပ်လပ်သွားလာခြင်းရတယ်လို့ UNDP ရဲ့အာဆာပစိဖိတ်ဒေသဆိုင်ရာညွှန်ကြားမှုဟောက်လျန်ရှူးကပြောပါတယ်ဒါပေမဲ့လက်တွေ့ဆန်းစစ်မှုတွေကိုမဆခင်မှာကနဦးလုပ်ငန်းစီစဉ်တဲ့ကိုအစိုးရနဲ့ညှိနှိုင်းချမှတ်ဖို့လိုသေးတယ်လို့ရခိုင်မျိုးကလုပ်တဲ့ရာဇဝင်သဌာနနဲ့တွေ့ဆုံမေးမြန်းကန်တွင်မစ္စတာရှူးကပြောပါတယ်။တိတ်ကိုအလင်းမြန်လုပ်ဖို့လိုနေပြီဆိုတဲ့အသည့်နဲ့ကျွန်တော်တို့လုပ်နေတယ်လို့ပြောနိုင်ပါတယ်။အပြန်အမှအဖွဲ့တွေကိုလှုပ်ဖို့လည်းကျွန်တော်တို့ပြင်ဆင်နေပါတယ်လို့မစ္စတာရှူးကပြောပါတယ်။အခုသွားမယ့်ကုလသမဂ္ဂအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်နေကြတဲ့ရိုဟင်ဂျာနဲ့တခြားဒေသခံနှစ်သိန်းကျော်ရဲ့လိုအပ်ချက်တွေကိုဆက်စစ်နေလို့ UNDP ဒေသဆိုင်ရာတာဝန်ရှိသူဟောက်လျန်ရှူးကပြောပါတယ်။